ဆီးရီးယားနိုင်ငံမှာလွန်ခဲ့တဲ့သတင်းဘက်ကဆီးရီးယားပြည်သူတွေသေဆုံးခဲ့ရတဲ့အစိတ်အငွေတွေဟာတပုံတွေရဲ့လက်နက်တိုက်အပေါ်လေကြောင်းတိုက်ခိုက်မှုကပြန့်လာတာဖြစ်တယ်လို့ရုရှားရဲ့အပြောကိုအမေရိကန်ကပြက်ပြက်သားသားပယ်ချပြီးတော့ဒါဟာအရတားတွေအပေါ်ဆီးရီးယားတပ်တွေရဲ့တမင်တိုက်ခိုက်မှုဖြစ်တယ်လို့ပြောကြခဲ့ပါတယ်ဆီးရီးယားပြည်သူတွေအပေါ်ဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ကမ္ဘာကမျက်စိလည်အောင်လို့ဆီးရီးယားအစိုးရနဲ့ရုရှားတို့ကစ조사နေတယ်လို့အင်ကာနီမှာထုတ်ပြန်လိုက်တဲ့အမျိုးသားလုံခြုံရေးကောင်စီ NSC အစီရင်ခံစာထဲမှာဖော်ပြထားပါတယ်ဆီးရီးယားကဓာတုလက်နက်အသုံးပြုတာကိုလက်ခံနိုင်စရာမရှိသလိုဒါဟာအမေရိကန်နဲ့ကမ္ဘာအတွက် NES ရာရှင်းတယ်လို့ NSC ကပြောထားပါတယ်ဒီလောက်ရမျိုးကိုတိခတ်မှာမဟုတ်ဘူးဆိုတာနိုင်ငံတကာအတိုင်းဝိုင်းကပြဖို့လဲတောင်းဆိုပါတယ်နောက်ထပ်လုပ်မယ်ဆိုရင်ဘလို့အကျိုးဆက်တွေရှိလာနိုင်တယ်လဲဆိုတာကိုတော့အစီရင်ခံစာထဲမှာပြောမထားပါဘူးဆီးရီးယားသမ္မတဘာရှားအယ်အာဆတ်ရဲ့မဟာမိတ်ရုရှားအစိုးရဟာအစိတ်ဓာတ်ငွေတွေနဲ့တိုက်ခိုက်တဲ့ကိစ္စဘယ်သူလက်ချက်လဲဆိုတာအမြင်ရှုပ်အောင်လုပ်နေတယ်ဆိုတာသိသားတယ်လို့အင်ဂျီရောသတင်းစာရှင်းလင်းပွဲမှာအမျိုးသားလုံခြုံရေးတာဝန်ရှိသူတွေကပြောကြားခဲ့ကြပါတယ်။ဧပြီလ4ရက်နေ့ကဓာတုလက်နက်တွေဟာအဆောက်အဦပေါ်ကျတာမဟုတ်ဘဲနဲ့လမ်းမပေါ်ကျခဲ့တာဖြစ်တယ်လို့ရှင်းလင်းပြောပြခဲ့ကြပါတယ်။